America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ14ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီရှင်ဒီနေ့ညနေပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်တင်ဆက်ပေးသွားမှာပါ
ကျမတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုအောင်နဲ့အတူကြီးညာပါမယ်American Korean တယောက်ဆရာကိုတူရကီဘက်ကပြန်လှုပ်ပေးလိုက်တာကြောင့် American နဲ့တူရကီကြားတန်တမာရေးမပြေလည်မှုတွေအဆုံးသတ်သွားစေတာဖြစ်ပါတယ်။ကက်သလစ်ကျောင်းတော်ရဲ့အငင်းပွားပွဲအဖြစ်ဆုံးပုဂ္ဂိုလ်နှုတ်ကိုသူတော်စင်တွေအဖြစ်ဟိုယဟမင်းကြီး Francis ကဒီကနေ့ကြီးညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရီထဲမှာတော့ထိုင်းပြည်ရင်ဘူမီပေါ်အဒူရာတဲ့နိုင်ငံဆန်ခဲ့တဲ့နှစ်နှစ်ပြည့်အထိမ်းအမှတ်အောင်မေတ္တရာပွဲနဲ့ဘယင်ကြီးကိုရည်စူးတဲ့အလှူဒါနပွဲတွေကိုမြန်မာရွှေပြောင်းလူသမားတွေတက်ရောက်ခဲ့ကြပါတယ်
။တိုင်းနိုင်ငံမှာရှိတဲ့တိုင်းနယ်ပြည်နယ်89ခုမှာတော့ဒီဖုံးကြောင်းနဲ့ထိုင်းဖုံးကြောင်းတွေမှာကျွန်တော်ကဒီဘယင်မင်းရဲ့ဒီနိုင်ငံဆန်ခင်အထိမ်းအမှတ်73ရက်နေ့အောက်တိုဘာ23ကိုကျွန်တော
်ကရွှေပြောင်းလူသမားခွင့်ရေးကွန်ရက်ဒီဥက္ကဋ္ဌဦးအောင်ကျော်ပြောသွားတာပါ။သတင်းပြည်ဆောင်ကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့အတူဖွံ့ဖြိုးလာနေတဲ့တချို့မျိုးပြဒေသတွေမှာအင်အားပြဿနာနဲ့ကြုံတွေ့နေရတဲ့အကြောင်းအမေရိကန်ရေတပ်နယ်လက်စစ်ကူတင်မောကြီးအကြောင်းပြင်တောင်အာဖရိကမှာမူရစီပြဿနာကိုဖြေရှင်းဖို့ဘယ်လိုကြိုးပမ်းကြသလဲစတဲ့သတင်းတွေကိုတင်ဆက်ပေးသွားပါမယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင်။
တူရကီနိုင်ငံမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့ American Korean တယောက်ဆရာကမနေ့စနေနေ့နေ့ကင်းပိုင်းမှာ American သမ္မတ Emperor ရုံးခန်းမှာသမ္မတ Donald Trump အနီးတူးထောက်ပြီးဖျားသခင်ထံကတကိုးဆုလက်ချီမြှင့်ဖို့ဆုတောင်းပေးခဲ့ပါတယ်။ Evangelic Korean တူဖြစ်တဲ့တယောက်ဆရာ Andrew Bronson ကသူလွတ်မြောက်ရေးအတွက်တူရကီအစိုးရအပေါ်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖျားပေးခဲ့တာကိုလည်းကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ခရီးယံတယောက်ဆရာဘရွန်ဆန်လွတ်မြောက်လာတဲ့အပေါ်တူရကီသမ္မတရစ်စစ်ထီယန်အာရူဝန်ကိုကျေးဇူးတင်တဲ့အကြောင်းသမ္မတထရန့်ကပြောဆိုပြီးငွေပေးခဲ့ရတာမရှိဘူးလို့လည်းပြောဆိုသွားပါတယ်။ဘရွန်ဆန်လွတ်မြောက်ရေးအတွက်ဘာတွေလုပ်ခဲ့ရသလဲလို့သမ္မတထရန့်ကို VOA ကမေးမြန်းတာမှာတော့သမ္မတကတူရကီနဲ့ဆွေးနွေးခဲ့တဲ့အကြောင်းနောက်လှုပ်ထုံးလုံနည်းအတိုင်းဆောင်ရွက်ခဲ့ပြီးတဲ့နောက်သူလွတ်လာတာဖြစ်တဲ့အကြောင်းဖြေကြားခဲ့ပါတယ်။ဘရွန်ဆန်လွတ်မြောက်ရေးအတွက်အချိန်တော်ကြာကြိုးစားခဲ့ရတယ်လို့လည်းသမ္မတကဆင်ဆင်နတီလေးစိတ်မှဖြေကြားခဲ့တာပါဘရွန်ဆန်လွတ်မြောက်လာတာကြောင့်အမေရိကန်နဲ့တူရကီကြားတန်တမာရေးအငင်းပွားမှုအဆုံးသတ်သွားပါပြီအကြံဖတ်ဝါဒထောက်ခံသူအဖြစ်နဲ့ရောတချို့လုံးမှုနဲ့ပါဆွဲချက်တင်ခံရတဲ့မစ္စတာဘရွန်ဆန်ဟာပြစ်မှုထင်ရှားရင်ထောင်ဒဏ်35နှစ်ထိကြာခံရနိုင်တာဖြစ်ပါတယ်အမေရိကန်ဘက်ကတော့ဒီဆွဲချက်တွေကအခြေမြစ်မရှိဘူးလို့ပြောဆိုထားတာပါဒီကိစ္စကိုဖြေရှင်းလိုက်နိုင်တာဟာဆိုရင်အမေရိကန်နဲ့တူရကီဆက်ဆံရေးမှာအင်မတန်မှကောင်းမွန်တဲ့ဆောင်ရွက်ချက်လည်းဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်ရှင်
။ပျောက်ဆုံးနေတဲ့ sorry သတင်းသမားဂျမဲကာရှိုဂီရဲ့ကံကြမ္မာတိတ်ပြီးတော့ကောင်းမွန်မရဘဲအသက်ခံလိုက်ရတာဖြစ်နိုင်တယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကစနေနေ့ကပြောလိုက်ပါတယ်။ sorry နိုင်ငံမှာဩဇာအာဏာကြီးတဲ့အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုဝစ်ဝေမန်ရေးသားလိရှိတဲ့သတင်းတော်ကက်ရှိုဂီဟာအော်တိုဘာလ2ရက်နေ့ကတူရကီမှာရှိတဲ့ဆော်ဒီကောင်စီဝင်ရုံးနဲ့ဝင်ပြီးတော့ပျောက်ဆုံးသွားခဲ့တာပါသူ့အတွက်ကနဦးမျှော်လင့်ချက်ကတော့အသက်ခံရတာမျိုးမဟုတ်ပါစေနဲ့လို့ပြောရပေမယ့်ကြားရသလောက်ဒီမျှော်လင့်ချက်သိပ်ပြီးတော့အရာရောက်ပုံမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကအိမ်မီရောမှာပြောပါတယ်ဆော်ဒီသတင်းသမားဂျမဲကက်ရှိုဂီသက်ခံရတယ်ဆိုတဲ့ခိုင်လုံချက်ဒီအတီးပြုနိုင်ရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့ဆော်ဒီကိုလက်နဲ့ရောင်းချမှုတွေရပ်ပြီးတော့အဖြစ်ပေးအရေးယူရလိမ့်မယ်လို့လည်းသမ္မတကပြောပါတယ်။တူရကီနိုင်ငံကဆော်ဒီကောင်စီဝင်ရုံးဝင်းထဲမှာသတင်းတော်ဂျမက်ကက်ရှိုဂီတက်ခံရတယ်ဆိုတာအတည်ပြုနိုင်ရင်ဆော်ဒီအာရေဗျနိုင်ငံကိုပြင်းထန်တဲ့အဖြစ်ပေးအရေးယူမှုလုပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတရိပ်ပေးထားတာပါ။သတင်းတော်ကက်ရှိုဂီကိုတက်ဖြတ်ဖို့ဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကအမိန့်ပေးခဲ့တာဟုတ်မဟုတ်ဘယ်သူမှမသိနိုင်နေပေမဲ့ဒါကိုဖော်ထုတ်နိုင်ကောင်းဖော်ထုတ်နိုင်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါတကယ်မှန်ရင်တော့အမေရိကန်ပြည်အောင်စုအနေနဲ့အတော့ကိုစိတ်ပျက်ဒေါသဖြစ်မိမယ်လို့လည်းဆိုပါတယ်။ကက်ရှိုဂီကသူပတ်ထားတဲ့ Apple Watch နိုင်ရနေတဲ့ဆင့် သူတည်ဆုံးမှုကိုမှတ်တမ်းပြုကောင်းပြုထားနိုင်မယ်လို့လည်းသတင်းမီဒီယာတွေမှာခန့်မှန်းရေးနေပါတယ်။သူတန်ယုံနယ်ဝင်တဲ့အချိန်မှာအဲ့ဒီနာယီကနေတဆင့်အတန်ဖမ်းထားနိုင်တယ်လို့တွက်ဆကြတာပါ။ကက်ရှိုဂီယာလက်ထပ်ဖို့အတွက်လိုအပ်တဲ့အထောက်အထားရယူဖို့တူရကီမှာရှိတဲ့ကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကဝင်ရောက်သွားခဲ့တာပါခင်ဗျာ။
ဆိုမာလီယာနိုင်ငံဘိုင်ဒေါ်မြို့မှာပောက်ကွဲမှုတစ်ခုဖြစ်ပြီးအနည်းဆုံးလူ15ဦးသေဆုံး30ကျော်ဒဏ်ရာရပါတယ်။အသေးခံဗုံးခွဲသမား2ဦးကဖောက်ခွဲတိုက်ခိုက်တာလို့အနောက်တောင်ပိုင်းပြည်နယ်ရဲ့ပြည်ကြားရေးဝန်ကြီးဦးဂါစ်ဟာဆန်အဘဒီကပြောပါတယ်။သေဆုံးဒဏ်ရာရမှုဆင်းနေကိုတာဝန်ရှိသူတွေကောက်ယူနေစေဖြစ်တယ်လို့လည်းသူကပြောပါတယ်။အယ်ကိုင်ဒါနဲ့ချိတ်ဆက်တဲ့အယ်ရှာဘအစွန်းရောက်အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့လည်းကြေညာထားပါတယ်။အယ်ရှာဘအစွန်းရောက်အဖွဲ့က2009ခုနှစ်ကနေ2012ခုနှစ်အတွင်းဘိုင်ဒေါ်မြို့ကိုထိ ंछ ုပ်ထားခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အီသီယိုးပီးယားရဲ့ထောက်ပံ့မှုနဲ့အစိုးရတပ်တွေကသူတို့ကိုတိုက်ထုတ်ခဲ့တာဖြစ်ပါတယ်။အသေးခံပုံခွဲသမားတဦးကလူတွေပြည့်နေတဲ့စားတောက်ဆန်တစ်ခုထဲဘုံကိုပြစ်သွင်းခဲ့ပြီးအနည်းဆုံး5ဦးသေဆုံးခဲ့ရတယ်လို့လွတ်မြောက်လာသူတဦးက VOA ဆိုမာလီယာဌာနကိုပြောပါတယ်။နောက်မိနစ်ပိုင်းအကြာမှာတော့နောက်ထပ်အသေးခံဘုံခွဲသမားတဦးကဘိုင်လန်ဟိုတယ်ထဲကိုကားနဲ့မောင်းဝင်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး9ဦးသေဆုံးခဲ့ရပါတယ်။ဆိုမာလီယာနိုင်ငံအနောက်တောင်ပိုင်းဒေသရဲ့ခေါင်းဆောင်ကိုနောက်လာတဲ့ရွေးကောက်ဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာပါ။အယ်ရှာဘရဲ့ဒုတိယခေါင်းဆောင်ဟောင်းလဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်။သူ့ကိုတော့ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့ထားစေဖြစ်တာကြောင့်ဒေသဆိုင်ရာခေါင်းဆောင်ယာရူရှင်ပြိုင်မဲ့အရေးကိုပိတ်ပင်မဲ့အကြောင်းဆိုမာလီယာအစိုးရဘက်ကပြောဆိုထားပါတယ်ရှင်
။ Honduras နိုင်ငံကအမျိုးသမီးအမျိုးသားကလေးနဲ့လာသားအရွယ်တွေပါဝင်တဲ့လူပေါင်း1000ကျော်ဟာပိုကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်နိုင်ရေးရွှေပြောင်းချေချသူများရဲ့ချီတက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ခီးရှည်ထွက်ခွာလာကြပါပြီ။လူတက်မှုနှုန်းမြင့်မားတဲ့ Honduras မြောက်ပိုင်း San Pedro Sula ရက်ကနေဒီခီးရှည်စတင်ရတာပါဒီအကြောင်းကိုဒေသခံသတင်းမီဒီယာတွေမှာဖော်ပြခဲ့ပြီးနောက်မှာတော့ရွှေပြောင်းအချစ်ချနေလူတွေရဲ့အခီးစဉ်အကြောင်းလူသိများလာပါတယ်တချို့ကမော်တော်ကားတချို့ကခြေလျင်လမ်းလျှောက်လာကြတဲ့လူတန်းရှည်ကြီးဟာ Guatemala ကိုဖြတ်ပြီးတော့ Mexico ကိုသွားမှဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်စိတ်ပြက်စရာအကြမ်းဖက်မှုတွေကြောင့်လူတွေဟာသူတို့နိုင်ငံပေါ်ယုံကြည်မှုမရှိကြတော့ဘဲထွက်ပြေးကြတာလို့ဒီရွှေပြောင်းချေချနေဆိုင်လူတွေကိုအကူအညီပေးသူကပြောပါတယ်။လူဝင်မှုကြီးကြရေးနဲ့ပတ်သက်ပြီးတော့လေ့လာတဲ့စင်တာကအောက်ယူရရှိတဲ့ကိန်းဂဏန်းတွေမှာတော့ Honduras လူလူအနေနဲ့သူတို့ရဲ့ရွာကိုစွန့်ခွာလာတဲ့အဓိကအကြောင်းရင်းဟာစီးပွားရေးချွတ်ချံမှုကြောင့်ဖြစ်ပြီးအကြမ်းဖက်မှုဟာဒုတိယပြဿနာကြီးဖြစ်တယ်လို့ဆိုပါတယ်။အဲ့လိုထွက်ခွာလာကြသူတချို့ဟာမက္ကဆီကိုမှာနေထိုင်ခိုးလုံမှာဖြစ်ပြီးတော့တချို့ကတော့အမေရိကန်ပြည်အောင်စုထိရောက်အောင်သွားမှာလို့ပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကတော့အမေရိကန်ပြည်အောင်စုကိုတရားမဝင်ဝင်ရောက်လာတဲ့မိဘတွေနဲ့သူတို့သားသမီးတွေကိုတကွဲတပြားစီထိန်းသိမ်းမဲ့အစီအစဉ်တရက်ကိုပြန်ကျင့်သုံးဖို့စဉ်းစားနေကြောင်းဒီ Washington Post သတင်းစာမှာဖော်ပြထားပါရယ်အမေရိကန်ပြည်အောင်စုကိုတရားမဝင်ဝင်ရောက်လာသူမိသားစုအရေးအတွက်တစားစားများလာတာကြောင့်အခုလိုပြန်ပြီးတော့တုံ့တက်နေတာလို့အမည်မဖော်လိုတဲ့သတင်းရင်းမြစ်ကိုကိုကပြီး Washington Post ကဖော်ပြလိုက်တာပါသူတို့အနေနဲ့အဲ့လိုတကွဲတပြားစီထိန်းသိမ်းတာကိုမခံနိုင်ဘူးဆိုရင်အမေရိကန်ပြည်အောင်စုကိုမလာကြဘူးတော့ Trump ကပြောထားပါရယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လည်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရုရှားတိုက်ခံကောင်းဆောင်အလက်စီနဗနီကိုဒီကနေ့တနင်္ဂနွေနေ့မှာထောင်ကနေလွတ်လာပါတယ်။အလုံးပေါင်းထောင်ထဲမှာရက်ပေါင်း90နေခဲ့ရတာပါ။ခွင့်ပြုချက်မရဘဲဆန္ဒပြမှုနဲ့ထောင်တန်းရက်30ကျခံခဲ့ရတာကနေပြီးခဲ့တဲ့စက်တင်ဘာလကပြန်လွတ်လာခဲ့တာပါ။အဲ့ဒီလွတ်တဲ့နေ့မှာပဲသူ့ကိုပြန်ပြီးတော့ဖမ်းခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံမှာဝန်ထမ်းတွေအငြင်းစားယူနိုင်တဲ့အသက်ကန့်သက်ချက်ကိုအမျိုးသမီးတွေကိုအသက်60အမျိုးသားတွေကို65နှစ်ထိတိုးမြင့်မဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုနိုင်ငံတော်ဆန္ဒပြခဲ့ကြတာမှာလူပေါင်းရာနဲ့ချီဖန်ခံခဲ့ရတာဖြစ်ပါလေအထိုက်ခံလှုပ်ရှားမှုတွေကြောင့်နဗနီဟာဆွဲချက်အများပြားနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါလေငွေကြေးဆန်ရပြစ်မှုနဲ့ပြစ်ဒဏ်စီရင်ခံထားရတာကိုအကြောင်းပြပြီးပြီးခဲ့တဲ့မလကကျင်းပတဲ့သမရရွေးကောက်ပွဲကိုမဝင်ဖို့လည်းတားမြစ်ခံခဲ့ရပါတယ်အထိုက်ခံကောင်းဆောင်နဗနီကတော့သူ့အပေါ်လှုပ်ကြံဆွဲချက်တွေဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
မလေးရှားနိုင်ငံကမနေ့ကစနေနေ့မှာကျင်းပတဲ့ဂျာပြည့်ရွေးကောက်ပွဲမှာထင်ရှားတဲ့မလေးနိုင်ငံရဲ့သမားအန်ဝါအီဘရာဟင်အနိုင်ရခဲ့ပါတယ်။လွတ်လပ်တဲ့လွှတ်တော်အမတ်နေရာမှာဒီအခုလိုပြန်ရွေးခံရတဲ့အတွက်အသက်82နှစ်အရွယ်အန်ဝါအနေနဲ့ဝန်ကြီးချုပ်ယာရူဆက်ခံမှုအလားအလာပိုနီးစပ်သွားပါပြီ။အသက်63နှစ်အရွယ်လက်ရှိဝန်ကြီးချုပ်မဟာသီယာမိုဟာမက်ကတော့လာမယ့်နှစ်နှစ်အတွင်းယာရူကနေဆင်းပေးပြီးတော့အန်ဝါကိုယာရူဆက်ခံစီမှာဖြစ်တယ်လို့ပြောဆိုထားတာပါ။မဟာသီယာပထမချိန်ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေခြင်းအတွင်းဒုတိယဝန်ကြီးချုပ်တာဝန်ယူခဲ့တဲ့အန်ဝါဟာ1998ခုနှစ်ကအာနာလွန်ဆွဲပွဲတွေအတွင်းယာရူကနေထုတ်ပယ်ခံရပြီးဓမ္မတာနဲ့ဆန့်ကျင်တဲ့လိင်ဆက်ဆံမှုအဂတိလိုက်စားမှုတွေနဲ့ဆွဲချက်တင်ပြီးတော့ဖမ်းဆီးထောင်ချခံခဲ့ရတာပါမဟာဒီယာ2003ခုနှစ်အထိ22နှစ်ကြာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်နေခဲ့တာဖြစ်ပြီးတော့မကြသေးခင်ကတော့သူဟာဝန်ကြီးချုပ်တစ်ခေါက်ပြန်ဖြစ်လာတာပါ2004ခုနှစ်ကပြန်လည်လာတဲ့အန်ဝါဟာ2015ခုနှစ်မှာဓမ္မတာနဲ့ဆန့်ကျင်ပြီးတော့လိန်ဆက်ဆံတယ်လို့နောက်တစ်ကြိမ်ဆွဆွဲခံရပြီးတော့ပြန်လည်ဖမ်းဆီးခံရပါတယ်။အန်ဝါကတော့ဒါသူ့ပေါ်နိုင်ငံရေးအရာလုပ်ချက်မှုဖြစ်ကြောင်းညင်းဆိုပါတယ်။ဒါပေမဲ့လည်းမလေးရှားပြည်မင်းမြတ်ကအန်ဝါကိုလူငင်းချမ်းသာခွင့်ပေးပြီးနောက်မှာတော့သူဟာမဟာဒီယာနဲ့လက်တွဲပြီးတော့မလေးရှားဝန်ကြီးချုပ်ဟောင်းနဂျစ်ဘရာဇက်နဲ့သူ့ရဲ့အာဏာရဘာရစ်ဆန်နေရှင်နယ်ညွန်ပေါင်းအဖွဲ့ကိုရွေးကောက်ပွဲနဲ့ဖြုတ်ချနိုင်ခဲ့ပါတယ်ခင်ဗျာ။
ရိုမန်ကက်သလစ်ခရိယန်ချောင်းတော်ရဲ့20ရာစုခေတ်ညှင်းပွားပွဲအဖြစ်ဆုံးပုဂ္ဂိုလ်နှုတ်ဖြစ်တဲ့ SBRO ခရိယန်ဂိုင်းချုပ်အော်စကာရိုမီရိုနဲ့ပိုယဟမင်းကြီးဖောလ်တို့ကိုသူတော်စင်ဖြစ်ဒီကနေ့မှာပဲပိုယဟမင်းကြီးဖရန်စစ်စ်ကကြီးညာခဲ့ပါတယ်။ဗာတီကန်ကဒီအခမ်းအနားကိုလူပေါင်းထောင်နဲ့ချီပြီးတက်ရောက်ခဲ့ကြတာပါ။ပိုယဟမင်းကြီးဖောလ် the 6 နဲ့အော်စကာရိုမီရိုတို့ကိုသူတော်စင်ဖြစ်သတ်မှတ်ကြီးညာတဲ့အကြောင်းပိုယဟမင်းကြီးကကြီးညာခဲ့တာမှာတော့လူလူကဩဘာပေးခဲ့ပါတယ်။ဂိုင်းချုပ်ရိုမီရိုနဲ့ပိုယဟမင်းကြီးပေါ်လော့သစ်တို့အပြင်နောက်ထပ်ပုဂ္ဂိုလ်၅ဦးကိုလည်းပိုယဟမင်းကြီးဖရန်စစ်ကဒီကနေ့မှာသူတို့စဉ်အဖြစ်သတ်မှတ်ကြီးညာခဲ့ပါတယ်ရှင်
။ဟာရီကိန်းမုန်တိုင်းနဲ့တင်းနေတဲ့ဖလော်ရီဒါပြည်နယ်ပနားမစီးတီးမြို့ကနေဟာအခုခါမှာသူတို့နေအိမ်တွေလမ်းတွေပေါ်ကအပျက်စီးတွေကိုရှင်းလင်းနေကြပါတယ်။ကိုနေမိုင်းကမုန်တိုင်းဝင်ရောက်လာရမှာပထမဆုံးမုန်တိုင်းတန်ခံရတဲ့ပနားမစီးတီးမှာတစ်ပင်တွေမီးကြိုးတိုင်တွေပြိုလဲနေပြီးတော့တချို့မြို့ကနေဆိုရင်သူတို့အိမ်တွေကနေအိမ်ပြင်ကိုထွက်လို့မရဖြစ်နေပါတယ်။ဒီသမရဒေါ်နယ်ထရမ့်ကတော့ဒီဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်ကိုဒီလာမယ့်သတင်းပတ်တွေအတွင်းသွားရောက်ပြီးတော့မုန်တိုင်းတန်တင်ခဲ့တဲ့ဒီအပျက်စီးတွေကိုစစ်ဆေးကြည့်ရှုမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းအတွင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်တဲ့ကြိုင်ထဲမှာပဲတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါရဲ့ရှင်။အခုတော့သတင်းမာရီကိုတင်ဆက်ပေးပါမယ်။ကဘာပေါ်မှာနန်းသက်အရှိဆုံးထိုင်းပြည်ဘူမီပေါ်အဒူရတဲ့နန်းရွာဆန်ခဲ့တဲ့နှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်အောင်မေတ္တရာပွဲတွေဘီရင်ကြီးကိုရည်စူးတဲ့အလူဒါနပွဲတွေနဲ့ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံနဲ့တိုင်းနယ်ပြည်နယ်89ခုမှာကျင်းပခဲ့ပါတယ်။ဒီလိုကျင်းပခဲ့တာမှာမြမရွှေပြောင်းအလုပ်သမားတွေလည်းတက်ရောက်ခဲ့ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံကနန်းသက်အရှိအကြုံဘီရင်ကြီးဖြစ်တဲ့ဘူမိပေါ်အဒူရတဲ့အတွက်ထိုင်းနိုင်ငံတဝန်ပြည်နယ်နဲ့တိုင်း89ခုမှာရှိတဲ့ဖုံးတော်ကြီးကျောင်းတွေမှာအလှူဒါနပြုလုပ်တဲ့ပွဲတွေအောင်းမေတ္တရာချင်းအထိမ့်မှတ်ဂါရဝပြုပွဲတွေကိုကျင်းပခဲ့ရမှာမြန်မာရွှေပြောင်းလူသမားတွေလည်းပူးပေါင်းလှူဆောင်ခဲ့ကြတယ်လို့ဆိုပါရယ်ထိုင်းနိုင်ငံစမော့စခွန်ခရိုင်မဟာဆိုင်ဒေသမှာတော့ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကနေဦးစီးပြီးအလှူဒါနပွဲကိုအောက်တိုဘာလ23ရက်နေ့ကကျင်းပခဲ့တယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်။ထိုင်းနိုင်ငံမှာရှိတဲ့တိုင်းနယ်ပြည်နယ်89ခုမှာတော့ဒီဖုံးကြောင်းနဲ့ထိုင်းဖုံးကြောင်းနဲ့မှာကျွန်တော်ကဒီဘီမင်းမြတ်ကြီးနိုင်ရဆန်ကျင်အထိမ့်မှ23ရက်နေ့အောက်တိုဘာ23ကိုကျွန်တော်ကကရဝပြည်ချင်းခန်းနိုင်မှာတော့ကျွန်တော်ဤဆက်ရကြောင်းနဲ့မှာကျွန်တော်မြန်မာရှေ့ကြောင်းလို့ဒီမှာပါဝင်ပြီးမှကျွန်တော်ဟိုကုသိုလ်ပြုတာတို့ဆွမ်းကြောက်လောင်းတာတို့အလှူဒါနလုပ်တာတို့ဒီသက်ချက်တာတို့လုပ်ခဲ့တာရှိပါတယ်ခင်ဗျ။သမောစာကုံမှာထိုင်းမှာဆိုရင်ကျွန်တော်တို့ရဲ့ဟိုဖွင့်နေထားတဲ့စာတင်ကြောင်းကြီးမှာဆိုရင်ကျောင်းသားဦးကြီး960ငါဦးရှိတယ်ပြီးရင်ဆရာဆရာမ15ဦးရှိတယ်အဲ့ဒါကျွန်တော်တို့အပါအဝင်နံနက်ပိုင်းမှာတန်ဃာတို့အရှင်ပြည်မြတ်များကိုစွန့်ကြောက်လောင်ပြီးဒီသက်ချက်ချင်းအမြတ်တန်ပိုးဝင်ကျင်ကျွန်တော်ကိုယ်တိုင်ပြုလုပ်ခွဲပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ကလေးငယ်များနဲ့အမျိုးသမီးများအတွက်ကုညီဆောက်ရှောက်ရေးအဖွဲ့ကကလေးတွေကဘရင်ကြီးနိုင်ရွာဆန်နဲ့နှစ်နှစ်ပြည့်တဲ့နေ့မှာစီမီထွန်းပြီးဂါရဝပြုတာတွေကိုလုပ်ခဲ့ကြပါတယ်ဦးအောင်ကျော်ကတော့ထိုင်းပြည်ကြီးဟာမြန်မာနိုင်ငံသားတွေရဲ့အကျိုးအတွက်လှုံ့ဆော်ခဲ့တာတွေကြောင့်
ตัวเองช่วยดูเรื่องอ้อมไม่ตรียาเรนี่เนี่ยยามาช่วยพี่น้องตัวมารีก็คุณลูกเข้าใจอะไรเลยสุบาร์เองยามานั่งงานได้หัวตัวอยู่ได้เวลูดีเนี่ยแต่จำลูกดุขิตแต่ตั้งแต่เช้าลงมายามาลูกมีรูปสนิทใจในนิทานนั้นบูดูนิยารีปีดารูโลกันคนนั้นนี่ปีดารูนอกจากก็สั่งสมุดอุ้ยจะทำอะไรจังหรอไงลูกปีเจอจูจูดูสิบาร์เลย
ไทยนั่งเงี้ยก็จะมีอภินิษฐ์เต้ผู้มีบ่อดูยาเดียห์กับบ่าวมานั่นแต่สิ่งที่เป็นตัวเล็บที่บาร์เลยตัวเล็บที่มาไทยนั่งเงี้ยตัวนั้นโตเต้ก้ามมองลูกสองก็ยังทำก้าในสันนิปิดูเรื่องเล็บนี้จะทำนั่งเงี้ยดูว่าตัวเล็บที่มาเป็นนั่งเงี้ยไม่รู้ก็คงกลัวมีอะไรเป็นเกี่ยวกับนั่งเงี้ยไม่กลัวเรื่องตัวปีนี้จะมาอีกคนนั้นนี่ยาสีนั่นเนี่ยอุ้ยเรื่องเล็บทบียนเป็นเกี่ยวกับอะไร ที่ด้วยท่านนั่งเงินด้วยมาเสียสุนีต้องสุดเทมันเนี่ยนี่ท่านนี่จ้าเลยมานั่งเงินได้ทุกชั่วฮาเลยนั่งเงินได้ยาสีเกดลูท่านนั่งเงินได้นี่ดูอควินแลนด์ดีกว่าเลยไปเกดูว่าที่ด้วยช่วยพี่ลูกตัวมารีกาเลยไปยังยี่หัวชิคเก้นเซนเน่นายว่าสังเกตเนี่ยเป็นเรื่องนี้มาลูดานารีพี่ลูกเกจ้าบาร์เลยใช่ไหม
ไม่เอ็มอ่ะเดินไปปูทาร์บ้าคุณเสพีโรกบ้าจนว่าพุ่มผิวลายจะชมอยู่แบบที่ได้มาเอียเปียตนารีจงตุยนี่ไอจังสิรินลากูจนเสพีบ
နေထိုင်ကြတာပါအခုရာစုနှစ်အလယ်ပိုင်းအရောက်မှာကမ္ဘာရဲ့68ရာခိုင်နှုန်းကအမျိုးပြပုံစံဖြစ်လာပြီးကမ္ဘာတစ်လွှားမြို့တွေမှာလူဦးရေ 2.5 ဘီလီယံထပ်တိုးလာမှာပါဒီလိုတိုးများလာမှုကြောင့်အင်အားပြည်တနာလိုအခက်အခဲတွေပေါ်ပေါက်လာစေပါတယ်ပုံပြိုးလာနေတဲ့တချို့မျိုးပြဒေသတွေမှာတော့အင်အားပြည်တနာနဲ့ကြုံတွေ့နေရပြီဖြစ်တဲ့အကြောင်း VOA သတင်းတောက် Mike O'Sullivan ကသတင်းပေးပို့ထားတာကိုမတ်သိငီထက်ကတင်ပြပေးမှာပါရှင်
တိတ်ပီဆင်းရဲတဲ့သူတွေအင်အားဈေးခွက်ကိုမကတ်နိုင်ကြတဲ့အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်ကအစလူပေါင်းသန်း20နီးပါးနေထိုင်နေတဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့အစုံမြို့တွေမှာအင်အားပြည်တနာတွေနဲ့ရင်ဆိုင်နေကြရပါတယ်မြို့တွေကိုလူတွေစုစည်းရောက်ရှိလာကြတဲ့အပေါ် Milken Institute ကကေဗင်နော်ရင်ကအခုလိုပြောပါတယ်
Not just because those were the high paying jobs.
ဒါသာကောင်းကောင်းရတဲ့အလုပ်ကြောင့်တင်မဟုတ်ပါဘူး။လူတွေနဲ့ပူပြီးထိတွေ့ဆက်ဆံနိုင်တာတူးတက်ရာတူးတက်ကြောင်းနဲ့အရင်းမြစ်တွေအသုံးပြုနိုင်တဲ့အခွင့်အရေးတွေကြောင့်လည်းဖြစ်ပါတယ်
။တချို့နိုင်ငံတွေမှာတော့လူဦးရေထူထပ်မှုကိုတက်တာစီဖို့အတွက်မြို့တော်အစ်တွေတိဆောက်တာလိုမျိုးဆောင်ရွက်လာကြပါတယ်။အချင်းနိုင်ငံမှာဆိုရင်မြို့တော်ကိုင်ရိုရဲ့အပြင်ဘက်မှာတိဆောက်နေတာပါ။ Milken Institute ကကေဗင်နိုရင်ကအခုလိုပြောပါတယ
်။ They have tried moving their capitals.They've tried developing
မျိုးတော်တွေကိုစီပြောင်းနေကြပါတယ်။ရင်းနှီးမြှုပ်နှံမှုငွေရှိတာနဲ့မျိုးသစ်တွေတည်ဆောက်ဖို့ကြိုးစားကြတာပါပဲ။အခုအချိန်ထိတော့အလုပ်ဖြစ်နေပါတယ်
။လူဦးရေ38တန်းနေထိုင်နေတဲ့ကမ္ဘာအကြီးဆုံးမြို့ကြီးဖြစ်တဲ့တိုကျိုလိုမြို့ကြီးတွေမှာလူတွေကနေကျင်ကြတာပါ။မြို့ကြီးတွေတိုင်းမှာတော့တဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ရင်ဆိုင်နေရသလိုပင်လယ်ရေမြေနှပြင်မြင့်တက်လာတာတောက်သုံးရေရှားပါမှုစတဲ့အခက်အခဲတွေလည်းရှိနေပါတယ်။Southern California Tech သူက Eric Hakila ကအခုလိုပြောပါတယ်
။ It's often the case that the growth precedes plans.
ဖွံ့ဖြိုးမှုကိုနေရာချထားရေးစီစဉ်ဖို့ထက်ဖွံ့ဖြိုးမှုကကြိုးဖြစ်လာတဲ့အခြေအနေမျိုးလည်းရှိတတ်သလိုနေရာသုံးချရေးစီမင်းဥပဒေတွေကအရင်ခေတ်ကိုပဲထင်ဟပ်နေရမျိုးလည်းဖြစ်တတ်ပါတယ်
။ဖွံ့ဖြိုးစဲကဘာကလူတွေအတွက်တော့တခြားအခက်အခဲကြီးတွေနဲ့ရင်ဆိုင်နေရပါတယ်။ပရိပခ္ခတွေကြောင့်နေရာရွှေ့ပြောင်းရတာမျိုးမြေပိုင်မရှိတာထမဖို့လေအိမ်ဝယ်ဖို့ငွေချင်းမဲ့သူမရှိတာမျိုးတွေလည်းဖြစ်နိုင်ပါတယ်။အိမ်ဆောက်ဖို့အတွက်ကူညီပေးမဲ့သူတွေကိုစုဆောင်းပေးနေတဲ့ Habitat for Humanity အဖွဲ့ကဂျာဒာမက်ခနာကအခုလိုပြောပါတယ်
။ But we also outside of the US we
American ပြည်အောင်စုပြင်ပမှာလေအိမ်ယာတွေအတွက်အသေးစားချင်းငွေလုပ်ငန်းတွေရှိပါတယ်။မိသားစုတွေအနေနဲ့သူတို့အိမ်တွေကိုပို့ပြီးအဆင်ပြေအောင်ဆောင်ရွက်နိုင်မှုပါ။ဒီချင်းတွေယူပြီးတော့အိမ်တွေမှာအိမ်သားတွေဆောက်ပေးတာမျိုးဒါမှမဟုတ်လေမိဖို့ကြောင့်ဆောက်ပေးတာမျိုးလုပ်ကြတယ်လေ
မျိုးတစ်ခုခြေစီမှာကျုံထွင်နေရတဲ့မျိုးပြဆိုင်ရာပြဿနာတွေကမတူပါဘူးဒါကြောင့်ဒီကိစ္စတွေကိုကင်တွဲဖြေရှင်းတဲ့နေရာမှာလဲမျိုးတိုင်းအတွက်အံဝင်ခွင့်ချဖြစ်ရမှာဖြစ်ပါတယ
်မတင်ကြီးထိပ်ပါရှင်အခုဆက်ပြီးတော့ American ရေတဲ့ဈေးကုတင်မော်ကြီးအကြောင်းဟိုနားဆင်ရပါမယ်Virginia ပြည်နယ် Norfolk မြို့ကနေထွက်ခွာလာတဲ့ American ရေတပ်ရဲ့ Comfort ရေတပ်စီးသင်္ဘောကြီးဟာတောင်အမေရိကတိုက်အလယ်ပိုင်းနိုင်ငံတွေကိုတရင်ဆက်တပတ်ကြာလှည့်လည်ပြီးအခမဲ့စီးကူတာပေးမှာပါ။သက်ဆိုင်ရာနိုင်ငံတွေမှာကျန်းမာရေးစောင့်ရှောက်မှုစနစ်ကြောင့်ဆေးမကူနိုင်ပဲစိတ်သောကရောက်နေရတဲ့လူနာတွေစိတ်သက်သာရာရရေးအတွက်ရောအဆက်မပြတ်တိုးလာတဲ့ Venezuela နိုင်ငံကရွှေ့ပြောင်းအခြေချသူတွေအတွက်ပါရည်ရွယ်လုပ်ကိုင်တာဖြစ်ပါတယ်။ US
at its comfort jeda timojiha Ecuador, Peru, Colombia ne Honduras nengan ne go lele twa yak pi tane go luna bang 950 lao thi sekuta pe nai mo khaman tha ware akhu lo sekuta pe ya de ywe che ka ro jamma yi saung sha mo lu a ne de data khan lu lu go wai won kunyi bo phit pi athika yin man che ka ro ma yet mana win yak la ne de Venezuela shwe pyang doukha de re go jamma yi saung sha pe bo wa American Yitaka Setapwe Bomu Kevin Buckley Keys in Rajan Kulo Shimpiavare.
We'll be leaving here and transiting to the Panama Canal, where we'll pick up a few more supplies and some non-governmental organizations.
Kanchigo comfort sedemoji saika lai dane kamo go sit up phwe na phwe si lo pi data khan rue ye jamma ye thana rue ne siyong le ma chu tin sit se mu khan yut thare luna rue go kuta pe ma ba timmo bo ga siyong the ma ro tiyet go luna 20 lao khwe sait kuta nai mo pyin sin tha ja ma phit par de sit up phwe bo mu kevin ga ba akhu lo set pyo ba de
the comfort has will be having a package going out with
the comfort timmo bo ma ye bo luna de garin 20 pa win garin 100 ne siyong shi ba de
ခွဲစိတ်ခန်းကတုံးကန်းတွားကဒွင်းနဲ့မျက်လုံးဆောက်ရှောက်ပေးမှုအပြင်အမျိုးသမီးကျမ်းမာရေးဆေးကန်းနဲ့အခြေခံကျမ်းမာရေးဆေးကန်းတွေလည်းအစင်းနှစ်လောက်ထားပါတယ်လူပေါင်း1000နီးပါးလိုက်ပါလာတဲ့တင်မောကြီးပေါ်မှာအစင်းမြင့်ဆေးပစ္စည်းကရိယာတွေတက်ဆင်ထားသလိုလက်မှတ်ရဆရာဝန်တွေသူနာပြုတွေလည်းလိုက်ပါလာတာပါ
လုံငန်းတာဝန်ခံတက်မှုဝီလျံရှက်ဖလီကအခုလိုရှင်းပြပါတယ်။ဟာဝီဒစ်အော်အော်ဂနိုက်ဒစ်မစ်ရှင်ရပ်ပစ်လီဟီယာအိုဗာသလတ်60ဒေးစ်ဒါပရိဖက်ရဲ့ရပောင်60အတွင်းမှာပဲဒီမစ်ရှင်ကိုအပူတပြင်းစီစဉ်လိုက်တာပါ။တင်မောပေါ်မှာဆေးကုသမှုအပိုင်းကပညာရှင်တွေအစိုးရဆေးဝန်နှန်းတွေလည်းပါပါတယ်။ကျမကြီးဆောင်ရှောက်မှုလိုအပ်နေသူတွေအတွက်
မိတ်ဘက်နိုင်ငံတွေနဲ့ပူးပေါင်းပြီးကုသပေးရတဲ့ဒီလိုအခွင့်အလမ်းအတွက်တိတ်ကိုစိတ်လှူရှားမိပါတယ်။2000ခုနှစ်ကလေးကUSNS Comfort တင်မောနဲ့အခုလိုလဲလဲပြီးတော့ဆေးကုသပေးတာဟာဒါ6ကြိမ်မြောက်လည်းဖြစ်ပါတယ်။ငလင်းနဲ့ဟာရီကိန်းမုန်တိုင်းတန်တင်ခဲ့တဲ့ကရီဘီယံကျွန်းနဲ့လက်တင်အမေရိကကနိုင်ငံတွေမှာအရေးပေါ်ကျန်းမာရေးဆောင်ရှားမှုပေးဖို့အတွက်ကွန်ဖော့စေတင်မောကြီးကိုဆေးလှ
ဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ဒီစီစီရဲ့နောက်ဆုံးသတင်းလွှာဖြစ်ကြားမှာကတောင်အာဖရိကမှာမူရစေးပြဿနာကိုဖြေရှင်းဖို့ဘယ်လိုကြိုးပမ်းကြသလဲဆိုတဲ့အကြောင်းပါ။တောင်အာဖရိကနိုင်ငံမှာမူရစေးဆွဲတဲ့ပြဿနာလက်တွေ့ခံစားနေရတာကပိုပြီးကြီးမားလာနေပါတယ်။ဒီမူရစေးကိုအတူမျှဝေသုံးစွဲတဲ့နိလန်းတစ်ကြောင်လည်းဒီပြဿနာကပုံမှန်ဆိုးဝါးရှုပ်ထွေးလာနေပါတယ်။ဒါပေမဲ့ဒီမွေးရစေးဆွဲပြဿနာဖြေရှင်းနိုင်ဖို့ကိုနီးကိုဟန်နဲ့ဂျိုးပန်းနေရာတွေကို VOA သတင်းတော့သူဆိုခူမာလူဂျိုဟန်နက်စ်ဘတ်မြို့ကနေသတင်းပေးပို့ထားပါတယ်။ကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အသက်32နှစ်အရွယ်စပိုစီယိုဗီလာကာစီဟာဂျိုဟန်နက်စ်ဘတ်မြို့ကြီးကအရင်မွေးစေးဆွဲခဲ့တဲ့သူပါ။လွန်ခဲ့တဲ့နှစ်နှစ်ကမှသူဆေးပြတ်သွားခဲ့တာပါ။ဆေးဆွဲစဉ်တုန်းကသူ့ဘဝပျက်စီးခဲ့တာကိုနောက်ထပ်ရပြီးဆေးပြတ်ဖို့ဆုံးဖြတ်ချက်ချကအခုတပ်ပုံဆရာလုံနေပါတယ်။အခုသူလမ်းမပေါ်ပြန်လာတာကဆေးချဖို့မဟုတ်ပဲဆေးဆွဲနေတဲ့သူတွေကိုဖျက်ချင်လောက်ဆွဲဆောင်ဖို့ပါ။ဒီဆေးဆွဲနေတဲ့သူတွေအတွက်သူကဖြောင်းဖြားဆွေးနွေးပေးတာအပြင်အစားအသောက်လည်းဝယ်ပေးကဆေးဖြတ်တဲ့ပြန်လည်နလန်ထစခန်းတွေကိုသွားဖို့တိုက်တွန်းနေပါတယ်။သူတို့ဖြားကြရင်လည်းဆေးကန်းသွားပြဖို့နားချပေးပြီးဖီလာကာစီက
သူတို့အနေအထည်ထားပါတယ်။မွေးစေးကြောင့်သူတို့ဘာဖြစ်သွားနိုင်လဲဆိုတာသိပြီးသားပါ။ဒါပေမဲ့တချို့ကဆေးဖြတ်စရာအကြောင်းမရှိဘူး။ဘာလို့လဲဆိုတော့သူတို့လက်တွေ့ပြဿနာတွေပြန်ရောက်မသွားခြင်းကြောင့်ဆိုတာမျိုးပြောကြတယ်လေ။ဆေးချလိုက်ရင်သူတို့ပြဿနာတွေအားလုံးချုံငိမ့်သွားတယ်လို့သူတို့ကထင်ထားကြပါဗျ
။တကယ်တော့ဗီလာကာစီရဲ့အကြီးမားဆုံးစိုးရင်ချက်က Bluetooth လို့ခေါ်တဲ့ဒီမူရစေးနောက်ဆုံးပေါ်ဆေးမြဝဲသုံးဆွဲနေပါ။ဒီနည်းမှာကဆေးဆွဲသူတို့ကဆေးကိုသူ့သွေးထဲထိုးသွင်းလိုက်ပြီးသူ့သွေးကိုပြန်ဆုတ်ထုတ်ကာနောက်ဆေးဆွဲသူတွေကိုထပ်ထိုးပေးတာပါ။မူရစေးနဲ့ပတ်သက်တဲ့ညာရောပက်ဒက်ဂါဆက်ဆေးဟီရိုအင်အန်တီရီထရိုဗိုင်ယယ်ဆေးကျက်သက်ဆေးနဲ့အက်စစ်ဆိုတာတွေကဒီလူငယ်တွေကြားမှာရေပန်းစနေတဲ့စလုံးတွေမို့မွေးစေးတန်းကြောင့်သူတို့မသိရင်တောင်မှကိုခံအားချအိပ်ချပြီးပိုးနဲ့အသေးရောင်လာလို့ သွေးကားတဆင့်ကူးစက်တဲ့ရောဂါတွေရလာနိုင်တယ်လို့သူကရှင်းပြနေပါတယ်။အခုလိုသူရှင်းပြဆွဲဆောင်တာကိုလက်ခံသူတစ်ဖြည်းဖြည်းရှိလာနေပါပြီ။၂၃နှစ်အရွယ်ဆွေးဆွဲခဲ့သူစီအန်အာနိုင်ထွန်းကသူဆေးချဖို့ငွေရှာတာနဲ့ပဲနေတိုင်းအချိန်ကုန်နေရတယ်။အခုတော့အရင်လိုမခိုးစားတော့ပဲတခြားနည်းနဲ့ငွေရှာဖို့ဗီလာကာစီကကူပေးခဲ့တယ်။အခုတော့ဆေးဖြတ်ဖို့ဆန္ဒပြင်းပြလာနေပြီလို့အခုလိုဆိုပါတယ
်။ It is a dream for me to change right now because
အခုချက်ချင်းပြောင်းလဲပြလိုက်ဖို့ကကျွန်တော်အိမ်မက်ပါဘာလို့လဲဆိုတော့ဆေးချရတဲ့ဘဝကဆိုးရွားလွန်ပါတယ်။သိတယ်မလား?ကျွန်တော်ဘာမှမလုပ်နိုင်တော့ဘူးလေ။အများရန်ဒီဆေးဆွဲတာနဲ့ပဲလုံးမနေခဲ့ရလို့ပါ
။စီအန်အနိုင်ထွန်းကပဲဆက်ပြီးဆေးမဆွဲသေးသူတွေအထူးသဖြင့်လူငယ်တွေအနေနဲ့ဒီမူရဆေးကိုသွားမစမ်းကြဖို့အခုလိုသတိပေးလိုက်ပါတယ
် Stay away from the drugs don't try the drugs
မူရဆေးဝါနဲ့ကြင်အောင်နေပါဆေးစမ်းချဖို့မစဉ်းစားပါနဲ့ဒီမူရဆေးတွေကိုကြည်ကျင်စိတ်မျိုးတော်မဖြစ်ပါစေနဲ့
ဒါပြင်ဂျိုနာစ်ပတ်မျိုးကြီးကရဲရာရှိတွေကလည်းမူရဆေးလမ်းတကာဆက်ရောက်နေသူတွေကိုလိုက်ဖမ်းနေပါတယ်ဂျိုနာစ်ပတ်မျိုးရဲတပ်ဖွဲ့ပြောခွင့်ရဝိန်းမင်းနက်ကလည်းမျိုးကြီးရဲ့လမ်းမပေါ်မှာမွေးစေးကင်းစင်အောင်လုပ်ဖို့ရဲတွေကိုတာဝန်ပေးထားတယ်ဆိုပြီးအခုလိုဆက်ပြောပါတယ
်။ We want to get our city to be beautiful.
ကျွန်တော်မျိုးကြီးကိုလှပစေချင်ပါတယ်။ဥပဒေအားလုံးကိုလိုက်နာဖို့လိုပါတယ
်။ဒါအပြင်ဂျိုနက်ဆန်မျိုး Hillbro အရရှိဆေးဆွဲသူပြည်လည်နယ်ထစခန်းကစေတနာဝန်ထမ်း Martin Sigmund ကလည်းဒီဆေးဆွဲသူတွေအနေနဲ့ဆန္ဒပြင်းပြမှုရှိရင်မွေးစေးဝါးနှိမ်နင်းရေးကအောင်မြင်နိုင်ပါသေးတယ်လို့ပြောပြီးအခုလိုဆိုပါတယ
်။ It sounds hard but they really need to
ဒါကခက်ခဲတဲ့သဘောရှိပါတယ်။ဒါပေမဲ့သူတို့ဆေးဖြတ်ဖို့လိုပြီလို့လည်းနားလည်လာတဲ့အဆင့်အထိနောက်ဆုံးအဆင့်ကိုရောက်သွားဖို့ကတကယ့်ကိုလိုအပ်ပါတယ်။အဲဒီနောက်မှာမှမူရဆေးကိုမရရအောင်အတင်းဖြတ်ဖို့ဆန္ဒပေါ်လာပြီးသူတို့ဘဝပုံမှန်ကိုပြန်ရနိုင်မှာပါ
။ဖီလာကာစီကလည်းတနည်းကျရင်တော့သူ့ကိုယ်ပိုင်ဆေးဖြတ်နလန်ထစကန်ထူထောင်ပြီးမူရဆေးကျုံဖြစ်နေရသူတွေကိုဆက်ကဲတင်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းပါရှင်။ဒီကနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ကျမတို့အခုထုတ်လွှင့်နေတဲ့ Radio Season PP ချင်း Asia Set 7 Jeju ကထုတ်လွှင့်ပေးတဲ့ VOE TV Season တွေကိုကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။အခုတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင်။
တူရကီနိုင်ငံမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်ခရီးယန်သင်းဥဆရာကမနေ့စနေနေ့နေကင်းပိုင်းမှာအမေရိကန်သမ္မတအင်ပီရိုရုံးခန်းတွင်သမ္မတဒေါ်နယ်ထရန့်အနီးထူထောက်ပြီးဖျားသခင်ထံကတကိုးဆုလက်ချီးမြှင့်ဖို့ဆုတောင်းခဲ့ပါတယ်။ဧဝံဂေလိခရီးယန်တုပ်ဖြစ်တဲ့သင်းဥဆရာအန်ဒရူးဘရွန်ဆန်ကသူ့လွတ်မြောက်ရေးအတွက်တူရကီအစိုးရအပေါ်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖျားပေးခဲ့တာကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။အမေရိကန်ခရီးယန်သင်းဥဆရာဘရွန်ဆန်လွတ်မြောက်လာတဲ့အပေါ်တူရကီသမ္မတရစ်စက်ထေရဲ့အာရဝန်ကိုကျေးဇူးတင်တယ်လို့လည်းသမ္မတထရန့်ကပြောဆိုသွားပါတယ်။ပျောက်ဆုံးနေတဲ့ဆော်ဒီသတင်းတောက်ဂျမဲကာရှိုဂီရဲ့ကံကြမ္မာတိတ်ပြီးကောင်းပုံမရဘဲအသက်ခံလိုက်ရတာဖြစ်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့ကပြောဆိုလိုက်ပါတယ်။ဆော်ဒီနိုင်ငံမှာဩဇာကြီးတဲ့အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်ရေးသားလို့ရှိတဲ့တရင်တော့ကက်ရှိုဂီဟာအော်တိုဘာလ၂ရက်နေ့တုန်းကတူရကီမှာရှိတဲ့ဆော်ဒီကောင်စစ်ဝင်ရုံးနယ်ကိုဝင်ပြီးတော့ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။သူ့အတွက်ကနေဦးမျှော်လင့်ချက်ကတော့အသက်ခံရတာမျိုးမဟုတ်ပါစေနဲ့လို့ပြောရပါမယ်။ကြားရသလောက်တော့ဒီမျှော်လင့်ချက်သိပြီးအရာရောက်ပုံမရဘူးလို့သမ္မတထရန့်ကအင်ဗျူရိုမှာပြောဆိုသွားတာဖြစ်ပါတယ်။ဟွန်ဒူရက်စ်နိုင်ငံကအမျိုးသမီးအမျိုးသားကလေးနဲ့လာသားအရွယ်တွေပါဝင်တဲ့လူပေါင်း1000ကျော်ဟာပိုကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်နေရင်းရွှေပြောင်းအခြေချသူများရဲ့ချီတက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ခရီးရှည်ထွက်ခွာလာကြပါပြီ။လူသားမှုနှုန်းမြင့်မားတဲ့ဟွန်ဒူရက်စ်မြောက်ပိုင်းဆန်ပီဒရိုဆူလာအရက်ကနေဒီခီးကိုစတင်ခဲ့ကြတာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးအတန်နဲ့အင်ဂျင်နီယာကတော့ Voidet Zonyak ဖြစ်ပါတယ်။တနင်္ဂနွေညနေပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71.25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာတစ်ခါပြန်ဆုံကြအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America,
Washington.
Thank you.